ကြီးလေးရဲ့လူခွင့်ရေးချိုးဖောက်မှုဆက်ဆွဲချက်တွေနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံအနေနဲ့နိုင်ငံတကာတန်ဝဲနဲ့ပူးပေါင်းဆောင်ရွက်ဖို့ကုလသမဂ္ဂထုတ်ကိုယ်စားလှယ်ခရစ်စတင်ရှန်နာဘာဂနာကတောက်တိုက်တွန်းလိုက်ပါတယ်မြန်မာဆိုရနဲ့တပ်မတော်အရာရှိတွေနဲ့ပါတွေ့ဆုံခဲ့တယ်လို့ရခိုင်ပြည်နယ်ကဒေသခံနိုင်ငံရေးတန်ဝဲအရက်ဖက်လူမှုအဖွဲ့အစည်းတွေဖြင့်ဒုက္ခသည်တွေနဲ့လည်းတွေ့ဆုံခဲ့တဲ့နိုဝင်ဘာ12ရက်နေ့ကနေ21ရက်နေ့ထိခီးစဉ်ဆုံးသက်ချင်းထုတ်ပြန်လိုက်တဲ့ကြေညာချက်ထဲမှာတိုက်တွန်းလိုက်တာပါမြန်မာဆိုရတပ်မတော်နဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးကော်မရှင်ရဲ့တာဝန်ရှိသူတွေနဲ့တွေ့ဆုံရမှာတော့နိုင်ငံတကာတာဝန်ခံမှုလုပ်ငန်းစဉ်တွေနဲ့ပူးပေါင်းဆောင်ရွက်နိုင်မယ့်နည်းလမ်းတွေကိုရှာဖွေဖို့တိုက်တွန်းနေတာဖြစ်ပါတယ်။ရခိုင်ပြည်နယ်ကလူ့ခွင့်ရေးချိုးဖောက်မှုတွေအတွက်အပြည်ပြည်ဆိုင်ရာတရား ICJ နဲ့အပြည်ပြည်ဆိုင်ရာရာဇဝတ်ခွင့်ရုံး ICC တို့မှတိုင်ကြားခံထားရချိန်မှာပဲကုလသမဂ္ဂတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာထုတ်ကိုယ်စားကတိုက်တွန်းလိုက်တာလည်းဖြစ်ပါတယ်။ရိုဟင်ဂျာတွေပေါ်ကျူးလွန်တဲ့လူ့ခွင့်ရေးချိုးဖောက်မှုတွေဟာလူမျိုးရောတပ်ဖြတ်မှုဆိုင်ရာသဘောတူညီချက်ကိုချိုးဖောက်ရရောက်ချောင်းဆွဆွဲခြင်းနဲ့အစ္စလာမ်ပူပေါင်းဆောင်ရွက်ရေးအဖွဲ့ OIC ကိုစားဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံပေါ်ပြီးခဲ့တဲ့သတင်းပတ်ထက်မှာပဲ ICJ မှာတရားစွဲခဲ့တာပါ။ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတရားဝင်လက်မခံတဲ့မြန်မာဆိုရကတော့ ICJ မှာတရားစွဲထားတဲ့အမှုနဲ့ပတ်သက်လို့နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါ်ဆတ်စုကြည်ကိုယ်တိုင်ဥဆောင်ဖြေရှင်းမှဖြစ်ပြီးနိုင်ငံတကာကဥပဒေပညာရှင်တွေကိုငှားရမ်းထားတဲ့အကြောင်းလဲမြန်မာဆိုရကမနေ့တုန်းကပဲကြေညာချက်ထုတ်ပြန်ပြောဆိုထားတာပါ ICC နဲ့ပတ်သက်လို့အဖွဲ့ဝင်နိုင်ငံမဟုတ်တာကြောင့်ပူးပေါင်းဆောင်ရွက်ဖို့မရှိကြောင်းလဲပြောဆိုထားတာဖြစ်ပါတယ်